အဂတိလိုက်စားမှုဥပဒေနဲ့ပြီးခဲ့တဲ့ရက်ပိုင်းကအရေးယူခံရတဲ့ရန်ကုန်တိုင်းဥပဒေချုပ်ဥဟန်ထူးရဲ့နေရာမှာပြည်တော်စုရှေ့နေချုပ်ရုံးကအငြင်းစားညွှန်ကြားမှုဒေါခင်မျိုးကြည်ကိုခန့်အပ်ဖို့အတွက်ရန်ကုန်တိုင်းလွှတ်တော်မှာအမည်စင်းတင်သွင်းခဲ့ပါတယ်။ရန်ကုန်တိုင်းအစိုးရအဖွဲ့ကအခုလိုအမည်စင်းတင်သွင်းပြီးချိန်မှာဝေဖန်မှုတွေလည်းအများအပြားထွက်ပေါ်လာတာပါ
။ဒီဘောကြော်ရှားတဲ့ဥရီပညာရှင်တွေမှာတော့ပါဝင်တာမရှိပါဘူး။တက္ကသိုလ်မဟုတ်တာတော့သိကြတယ်။တက္ကသိုလ်မဟုတ်ဘူးဒါပေမဲ့လို့ तू ကတခြားလုံးကဝန်တန်းလောက်လာတာ။ဝန်တန်းလောက်လာတော့ तू ကဝန်တန်းအသည့်ပဲရှိမယ်။နိုင်ငံရေးအသည့်မြင်မရှိနိုင်ဘူး
။တရားလွတ်တော်ရှိနေဥရောပဆောင်ပြောပြသွားတာပါ။ဒေါကင်မျိုးကြီးအား1984ခုနှစ်ကစပြီးဥပဒေဝန်ထမ်းအဖြစ်နဲ့တာဝန်စတင်ထမ်းဆောင်တာဖြစ်ပြီး2018ခုနှစ်ဇွန်လမှာရှင်းနေကျုံရုံးကနေညွှန်ကြားမှုရာထူးကနေအငြင်းစားယူသွားခဲ့တာပါဒေါခင်မျိုးကြီးဟာမန္တလေးမြို့မှာနေထိုင်သူဖြစ်ပါတယ်ဒေါခင်မျိုးကြီးနဲ့ပတ်သက်ပြီးမန္တလေးမြို့ကတရားလွှတ်တော်ရှင်းနေဦးသိန်းတန်းကိုမေးကြည့်တဲ့အခါမှာ
ဥတယောက်ကခင်ဗျားနံပါတ်6ပေါ့နော်ကျွန်တော်မေးတာ
ဟုတ်ကဲ
့6မေးနေကြတာဟုတ်ကဲ့အဲ့တော့ကျွန်တော်မကြားဘူးပြန်နော်
ဟုတ်လား
ကျွန်တော်မသိဘူးကျွန်တော်မသိရလဲဖြစ်နိုင်ပါတယ
်
မန္တလေးရဆိုရင်ဒါရေရွဝင်တန်းမှာဖြစ်ပါလိမ့်မယ်သူထက်ထက်နဲ့တင်ကြတော့
နိုင်ငံရေးနဲ့မပတ်သက်တူတယောက်ကိုနိုင်ငံရေးပို့စမှာခန့်တာနဲ့ပတ်သက်လို့ဆရာအမြင်အားဘယ်လိုရှိလဲဆရာ
အဲ့ဒါဆိုသူကတစ်ခွက်တစ်ခွက်လုံးအောင်ပြောရမယ်ဆင်းနော
်ဟုတ်ကဲ့ဟို
အဲ့ဒီပြည်တော်စု level ရွေးချယ်တာအစပြီးတော့အောက်ခြေထိပ်တွေပြောကြရမှာပေါ့ဒါ political post ပဲဟောဒါမဲ့ဒါဟို technical line နဲ့ဆိုင်တဲ့အခါကျတော့ဥပဒေဘက်ကတော့ဖြစ်ဖို့လိုတာပေါ့ဗျာဒါမျိုးပို့စ်ကတော့ခုနကဥတျောင်ခိုင်ကစဉ်းစားသလိုပဲเนาะအဲ့ politically ဖြစ်တယ်ဒါပေမဲ့သူတို့အဲ့ဒါကိုလူချင်းရလားမသိဘူ
းဥသိမ်းတန်းပြောပြသွားတာပါတရားလွတ်တော်ရှင်နေကြီးဥကြီးမြင့်ကတော့အခုလိုပြောပါတယ
်နိုင်ငံရေးအမြင်ရှိတဲ့နိုင်ငံရေးရှိပါတယ်အဲ့လူတွေကိုနိုင်ငံရေးအမြင်ရှိတဲ့တွေမခံမင်းနေစစ်အာဏာရှင်လက်ထက်မှာနှစ်ပေါင်းတင်းတယ်လို့ကြိုးကြလာတဲ့လူတွေပဲခန့်နေဗျာအဲ့တော့ဘာတို့တဲ့မှုမှမရှိဘူးခုစစ်အာဏာဒေါ်စားကြည့်ကြည့်လက်ထက်မှာခန့်ထားတဲ့ဟလာရှင့်နေကျုပ်စစ်ဘိုလ်ကျုပ်ရှင့်နေကျုပ်ကလည်းဘာမှမတို့တဲ့ပါဘူးဗျာဥက္ကုဏီတို့အမှုဆိုလို့ရှိရင်ကျွန်တော်တို့တကယ်ကိုဒါအဟိုဒီနဲ့အကျန်းဖက်တိုက်တဲ့ဥပဒေနဲ့အရေးယူရမယ်ဟာကိုရိုးရိုးဟိုဒီသမီးသားကိုကတ်ကြီးနဲ့ထိုးတဲ့အမှုမျိုးနဲ့ပဲလူသားမှုနဲ့ပဲအရေးယူတယ်အဲ့ဒီကတော်တော်ကျွန်တော်ကမကျေနပ်ဘူးဒါရမဟုတ်နိုင်ငံရေးအမြင်မရှိဘူးလဲလုတ်ပြန်ပြီ
အခုရွေးချယ်မှုနဲ့ပတ်သက်ပြီးအမြင်စင်းကိုရှင်းနေကြရုံးကတင်တာဖြစ်နိုင်တယ်လို့ဦးကြည်မြင့်ကပြောပါတယ်
။အသက်60ပေါ့ဗျ1958ဖွားဆိုတော့အသက်60ပြည့်ပြီချင်းဒီဘက် line ကိုသူတို့ဆရာတွေကမဆားလိုက်တာပေါ့ဗျာ
။ဦးကြည်မြင့်ပြောပြသွားတာပါ။အခုလိုအမြင်စင်းတင်သွင်းမှုနဲ့ပတ်သက်ပြီး NLD ပါတီကလည်းပါဝင်နိုင်တယ်လို့ NLD အမတ်တူဖြစ်တဲ့ဦးအောင်သိန်းကပြောပါတယ်
။ရန်ကုန်တိုင်းလွတ်တော်မှာတင်တဲ့အခါကျတော့သူတို့ရှင်းနေကြရုံးကနာမည်စင်းပြီးတာဖြစ်ကျင်လည်းဖြစ်နိုင်တယ်ဗျာ။နောက်တစ်ချက်ကတကယ်ရွေးတာတော့ပါတီကရွေးတာပဲဗျာ။ရွေးပြီးတော့ဝင်းရုပ်နဲ့ညှိပြီးတော့တခန့်တာပဲဗျာ။အဲဒါတော့သူတို့နိုင်ငံရေးပို့အနေနဲ့သတ်မှတ်တာပေါ့နော်
။ဦးအောင်သိန်းပြောပြသွားတာပါ။ဒီကိစ္စနဲ့ပတ်သက်ပြီး NLD ပါတီကိုမေးကြည့်တဲ့အခါမှာ NLD ပါတီဘိုးကော်မတီဝင်တဦးလည်းဖြစ်ဥပဒေပညာရှင်တဦးလည်းဖြစ်တဲ့ဦးညံဝင်းကအခုလိုပြောပါတယ်
။အဲဒါတော့မဟုတ်ဘူး။ပါတီကလုပ်တာမဟုတ်ဘူး။ကျွန်တော်တို့မသိဘူးလုံးဝ။ဥပဒေရာတော့ဆိုအဖွဲ့လ
ည်းဆိုအဖွဲ့ဆိုတာဒီရန်ကုန်တိုင်းဆိုအဖွဲ့ပေါ့ဒ
ီဟုတ်ပါတယ
်ဆရာအချမ်းညာတော့မယူလားဆရာအခုဟာဒါနိုင်ငံရေးပို့ဖြစ်နေပြီးတော့တန်းဟောင်းတယောက် nominate လုပ်တယ်ဆိုရဟာတမျိုးများဖြစ်နေတယ်လားဆိုတချို့ကပြောနေကြတယ်ဆရာဟုတ်ကဲ့
ကျွန်တော်တော့ဟိုမင်းမင်းညာဒီကနေလာလုံးဝမရှိ
ဟုတ်ကဲ့ဆရာဟုတ်ကဲ့ဦးညံဝင်းကိုမေးမြန်းခဲ့တာပါအခုလိုရန်ကုန်တိုင်းလွှတ်တော်မှာဥပဒေချုပ်အသစ်ကန်နိုင်ရေးအတွက်အမြင့်ဆင်းတင်သွင်းခဲ့ပြီးတဲ့နောက်ကန့်ကွက်လိုတဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ကန့်ကွက်နိုင်တယ်လို့လွှတ်တော်ဥက္ကဋ္ဌကကြေညာထားပါတယ်။ဒါပေမဲ့လက်လောမှာတော့ရန်ကုန်တရားရေးလောကအတွင်းမှာတော့ဝေဖန်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေပါတယ်ခင်ဗျာ။